တမန်တော်ဝုဒ္ဓခန်းကြီး23အငယ်1မှ5ပေါလုသည်လှုပ်အရာရှိတို့ကိုစိတ်စိတ်ကြည့်ရှု၍ဤကိုယ်တို့အကျွန်ုပ်သည်ယနေ့တိုင်အောင်ဖျားဝုကိုပြုခြင်းအမှုမှာကိုစိတ်နှလုံးသည်ကို၌အပြစ်တင်ခွင့်နှင့်ကင်းလွတ်လျက်ပြုပါသည်ဟုပြောဆိုတော်ယေဘရဟိမင်းအာနနိကသူ၏နှုတ်ကိုရိုက်လော့ဟုအနား၌ရက်နေသောသူတို့အားအမိန့်ရှိ၏ထိုအခါပေါလုကအဖြူတုပ်သောအုပ်ယိုဘုရားသခင်သည်တင့်ကိုရိုက်တော်မူမည်တင်းသည်ကျွန်ုပ်ကိုတရားနှင့်ညီစီရင်ခြင်းကထိုင်နေလျက်ပင်သူ့ကိုရိုက်လော့ဟုမတရားသဖြင့်စီရင်ရမည်လို့ဟုဆို၏အနား၌ရက်နေသောသူတို့ကလည်းတင်းသည်ဘုရားသခင်ယေဘရဟိမင်းကိုဆဲသလိုဟုမေးလျင်ပေါလုကညီကိုတို့သူသည်ယေဘရဟိမင်းဖြစ်သည်ကိုအကျွန်ုပ်မသိတင်း၏အမျိုးကိုအုပ်ဆိုးသောမင်းကိုတင်းသည်မကဲ့ရဟုကြမ်းစာ၌လာသည်ဟုဆို၏အငယ်6မှ30ထိုအရာရှိတို့တွင်အချို့တို့သည်ဇတုကဲဖြစ်ကြသည်အချို့တို့သည်ပါရိရှဲဖြစ်ကြသည်ကိုပေါလုသိမြင်လျှင်ဤကိုယ်တို့အကျွန်ုပ်သည်ပါရိရှဲဖြစ်၏ပါရိရှဲ၏သားလည်းဖြစ်၏တေသောသူတို့သည်ထမ်းမြောက်မည်ဟုမျှော်လင့်ခြင်းအကြောင်းကြောင့်အကျွန်ုပ်သည်စစ်ကြောစီရင်ခြင်းကိုခံရ၏ဟုလွတ်တော်ပေါ်မှကြွေးကြော်လေ၏ထိုအခါပါရိရှဲတို့နှင့်ဇတုကဲတို့သည်အချင်းချင်းငြင်းခုန်၍အဆုအဝေးသည်ကွဲပြားခြင်းသို့ရောက်လေ၏ကွဲပြားသည့်အကြောင်းကားဇတုကဲတို့ကထမြောက်ခြင်းမရှိကောင်းကင်တမန်မရှိနံဝိညာဉ်မရှိဟုယူကြ၏ပါရိရှဲတို့ကနှစ်ပါးစလုံးရှိသည်ဟုဝန်ခံကြ၏အော်ခေတံများ၍ပါရိရှဲတို့ဘက်၌နေသောကျမ်းစာတို့သည်ထားလျက်ပြင်းစွာငြင်းခုန်၍ဤသူ၌အဘယ်အပြစ်ကိုမျှငါတို့မတွေ့နံဝိညာဉ်တော်၎င်းကောင်းကင်တမန်တော်၎င်းသူကိုပြောလျင်ဘုရားသခင်ဤအာဏာတော်ကိုမဆန်ကြနေဟုဆိုကြ၏အချင်းချင်းငင်းခုန်ခြင်းများသောအခါထိုသူတို့သည်ပေါလုကိုဆွဲငင်၍အပိုင်းပိုင်းဆုပ်ဖြတ်မိကိုစစ်သူကြီးဆိုရင်တော့ကြောင့်စစ်သူရဲများဆင်းကြပေါလုကိုအရာရှိမင်းတို့အထဲမှအနိုင်ထက်ယူ၍ရဲတိုက်ထဲသို့ပို့ဆောင်ကြဟုအမိန့်ရှိ၏အငယ်၁၇မှ၅နေပြန်ညတွင်တခင်ဖျားသည်ပေါလုအနား၌ပေါ်လာတော်မူလျက်ပေါလုမစိုးရိမ်နှင့်ငါ၏အကြောင်းအရာကိုသင်သည်ယေရုရှလင်မြို့၌တက်တည်ခံပြီးသည့်ဤသူယောမမြို့၌လည်းခံရလေဦးမည်ဟုမိန့်တော်မူ၏မိုးလင်းသောအခါယူဒလူတို့သည်တင်းဖွဲ့၍ငါတို့သည်ပေါလုကိုမတက်မီတိုင်အောင်အလင်းမစားမတော့ရဟုကိုကိုကျိန်ဆို၍ဒိဋ္ဌံပြုကြ၏ထိုတို့တင်းဖွဲ့သောသူတို့သည်လေးချိတ်မကရှိကြ၏ထိုသူတို့သည်ယေဘရဟိအကြီးတို့နှင့်လူအကြီးကဲတို့ထံသို့တွား၍အကျွန်ုပ်တို့သည်ပေါလုကိုမတတ်မိတိုင်အောင်အလင်းမစားမတော့ရဟုကိုကိုချိန်ဆို၍ဒိဋ္ဌံပြုကြပါပြီထိုကြောင့်နေပြန်နေ၌စစ်သူကြီးသည်ပေါလုကိုကိုရော့ထံသို့ပို့ဆောင်စေခြင်းဟာသူကိုတာ၍စိစိစစ်ကြောမိအဟံပြု၍လွတ်ရရှိများနှင့်အတူကိုယ်တော်သည်စစ်သူကြီးကိုရှောက်ကြပါလောပေါလုသည်ကိုတော်တို့ထံသို့မရောက်မီအကြားတွင်အကျွန်ုပ်တို့သည်သူကိုတတ်ခြင်းဟံအသင့်ရှိနေပါပြီဟုရှောက်ကြ၏အငယ်၁၆မှ၂၁ထိုတို့လမ်းနား၌ချောင်း၍နေကြသည့်အမှုကိုပေါလု၏သူသည်ကြားလျင်ရဲတိုက်ထဲသို့ဝင်၍ပေါလုအားကြားပြောလေ၏ပေါလုသည်တံမှုတယောက်ကိုခေါ်၍ဤလူလင်ကိုစစ်သူကြီးထံသို့ပို့ပါရှောက်เสียတစုံတစ်ခုရှိသည်ဟုဆိုသောတံမှုသည်လူလင်ကိုစစ်သူကြီးထံသို့ပို့ပြီးလျှင်အချင်းခံရသောပေါလုသည်အကျွန်ုပ်ကိုခေါ်၍ကိုရော့အားရှောက်เสียစုံတစ်ခုရှိသောဤလူလင်ကိုကိုရော့ထံသို့ပို့စေခြင်းကတောင်းမှန်ပါသည်ဟုလျှောက်၏စစ်သူကြီးသည်လူလင်ကိုလက်ဆွဲ၍စိတ်ကြွေရာရက်သို့တွားပြီးလျှင်တင်းဒီဘဲအကြောင်းကိုငါအားရှောက်ချင်သည်ဟုမေးမြန်းလေ၏လူလင်ကလည်းကိုရောသည်နေပြန်နေ၌ပေါလုကိုလွှတ်တော်သို့ပို့ဆောင်စေခြင်းကယူဒလူတို့သည်သူ့ကိုတာ၍စိတ်စိတ်မေးမြန်းမိအဟံပြု၍ကိုရောကိုတောင်းလျှောက်မည်ဟုတိုင်ပင်ညှိညွတ်ကြပါပြီတို့ရတွင်သူတို့၏အလိုတို့မလိုက်ပါနှင့်ပေါလုကိုမတတ်မီတိုင်အောင်အလင်းမစားမတော့ရဟုကိုကိုချိန်ဆို၍ဒိဋ္ဌံပြုသောယူဒလူလေးချိတ်မကလမ်းနားမှာပေါလုကိုချောင်း၍နေကြပါ၏ယခုပင်ကိုရောဂွန်ခံမိစကားကိုထိုသူတို့သည်ဆိုင်းလင့်၍ အသင့်ရှိနေပါပြီဟုလျှောက်လေ၏။အငယ်၂၂မှ30စစ်တူကြီးကလည်းတင်းဒီငှအာဤတို့ကြားလျှောက်သည်ကိုအဘဲသူအားမြတ်မပြောနှင့်ဟုထိုလူလင်ကိုမှားထား၍လွတ်လိုက်ပြီးလင်တံမူးနှစ်ယောက်တို့ကိုခေါ်၍ယနေ့ညသုံးချက်တည်းအချိန်၌ကဲတရီမျိုးတို့သွားစီခြင်းကစစ်သူရဲ့200မြင်းစည်းသူရဲ့9ချိတ်လှံကန်သူရဲ့200တို့ကိုပြင်ဆင်ကြပေါ်လူစည်းစရာဖို့တရိษံတို့ကိုပြင်၍ပေးကြသူကိုဖေလစ်မင်းထံသို့ကြက်မှတ်၍ပို့ကြဟုအမိန့်ရှိ၏စစ်သူကြီးသည်ရေး၍ပေးလိုက်သောစာမူကားကလောဒိလူတီကမြတ်တော်မူသောမြို့ဝမင်းဖေလစ်ကိုမေတ္တာနှင့်ကြားလျှောက်လိုက်ပါသည်ယူဒလူတို့သည်ဤသူကိုဖမ်းဆီး၍တပ်မည်ပြုကြစဉ်သူသည်ရောမလူဖြစ်ကြောင်းကိုအကျွန်ုပ်သည်ကြားသည့်ဖြင့်စစ်သူရဲတို့ကတွား၍သူကိုနှုတ်ပါသည်ယူဒလူတို့သည်အဘဲအဖြစ်ကြောင့်သူနှင့်အမှုလုပ်ကြသည်ကိုအကျွန်ုပ်သိလိုသောကြောင့်သူကိုယူ၍လွတ်တော်သို့ဆောင်သွားပြီလင်အသေးသက်ချင်းအကျဉ်ထားခြင်းကိုခံတိုက်သောအဖြစ်ကြောင့်အမှုလုပ်ကြသည်မဟုတ်ဘဲသူတို့တရားနှင့်ဆက်ဆိုင်သောပု္ပ္ပံအမေးကိုအကြောင်းပြု၍သာအမှုလောက်ကြသည်ကိုအကျွန်ုပ်သိမြင်ပါ၏။ယူဒလူတို့သည်မကောင်းသောအကြံနှင့်သူကိုလောက်ချံမည်ဟုအကျွန်ုပ်ရိပ်မိလျှင်သူကိုကိုရော့ထံသို့ချက်ချင်းစေလွတ်၍အမှုလောက်သောသူတို့ကိုရှေ့တော်၌ရှောက်ထားစေခြင်းကစီရင်ပါ၏။ကိုရော့ကြမ်းမာပါစေသောဟုရေး၍ပေးလိုက်သည်။အငယ်31မှ35စစ်သူကြီးမှားထားသည့်အတိုင်းစစ်သူရဲတို့သည်ပေါ်လူကိုယူ၍ညအခါအန်တီပက်တရီမြို့သို့ပို့လိုက်ပြီးမှ내ပြန်နေ၌မြင်းစည်းသူရဲတို့ကိုပေါ်လူနှင့်တကွသွားစေခြင်းကလွတ်လပ်၍မိမိတို့သည်ရဲတိုက်သို့ပြန်ကြ၏မြင်းစည်းသူရဲတို့သည်ကဲတရီမြို့သို့ရောက်လျင်စစ်သူကြီးစာကိုမြို့ဝမင်းလက်တို့အပေး၍ပေါ်လူကိုလည်းရှေ့တော်၌တွင်ထားကြ၏မြို့ဝမင်းသည်စာကိုဖတ်ပြီးမှအဘယ်မြို့နှင့်ဆိုင်သနည်းဟုမေး၍ကိလိကိပြည်သားဖြစ်သည်ကိုကြားသည့်လျှင်တင့်ကိုအမှုလုပ်တော်သူတို့သည်ရောက်လာသောအခါငါနားထောင်မည်ဟုဆို၍ပေါ်လူသည်ဟေရုမိအိမ်တော်၌အချုပ်ခံလျက်နေစေဟုစီရင်လေ၏